နိုင်ငံတဲ့တရားမဝင်ရောက်လာသူတွေကိုမူရင်းနိုင်ငံပြန်ပို့တဲ့အခါမှာလူ့အမှုကြီးကြပ်ရေးကိုစော်ပြတဲ့တန်ကြီးကိုမလေးရှားကရှော့ချလိုက်ပါတယ်ဒီအကြောင်းကို VOA သတင်းတော့မအေးမာကခုလိုပေးပို့ထားပါတယ
်မလေးရှားအစိုးရကမလေးရှားနိုင်ငံမှာတရားမဝင်အထောက်ထားမဲ့နေထိုင်နေသူတွေအနေနဲ့မိမိတို့ရဲ့နေရည်ရင်းကိုပြန်တဲ့အခါမှာပေးရတဲ့တန်ကြီးကို900ထိရှော့ချလိုက်ပါတယ်ဒါဟာမလတရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိ10လအကျုံးဝင်မှာဖြစ်ပါတယ်မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်ဖို့အတွက်မိသူမိဘဖြစ်ကြောင်းသက်သေကအထောက်ထားလက်မှတ်ကိုလျှောက်ထားရမှာဖြစ်ပြီးနေရပြန်ဖို့နေရလက်မှတ်ကိုဝယ်ရမှာဖြစ်ပါတယ်ဒီနောက်မလေးရှားလဝကကိုဂျန်ကြီး900ပေးပြီးပြန်နိုင်ဖို့အတွက်မလေးရှားအစိုးရကဖြေလျှော့မှုလုပ်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတရားမဝင်အထောက်ထားမဲ့တွေခိုးဝင်မှုတွေများပြားလာတာကိုရှော့ချဖြစ်ဖို့ UA ပုံရတယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြမအရေးတက်ကြွလှူရှားသူဦးဆိုးထက်သိန်းကပြောပါတယ်။
အထောက်ထားမဲ့ပန်းပြောင်းဆိုပြီးတော့မလေးရှားအစိုးရနေပြီးတော့ဒီ CI ကို CI မှာဆောင်ရမယ့်ဒဏ်ကြီးကိုရှော့ပေးလိုက်တယ်မှာဟုတ်နော်အစိုးရကနေပြီးတော့မှဒါကိုဟိုစီမံချက်တစ်ခုအနေနဲ့အရင်တော့ဆိုရင်တော့ဒီမလေးရှားနိုင်ငံထဲမှာတရားမဝင်နေထိုင်ခဲ့တဲ့အတွက်ကြောင့်မလို့ပေးဆောင်ရတဲ့ဌာန်ကြီးကပြောဆိုရင်ငွေ3000ဝန်းကျင်လောက်ရှိတယ်အစိုးရကိုတွန်းရတာပေါ့နော
်
ဆိုတော့အဲ့ဒါကိုဒီဗမာပွဲသားတွေကသူတို့ပြောဆိုရင်ဈာကန်ဆောင်ရွက်ပေးတယ်ဆိုပြီးတော့မှလူတစ်ယောက်က8500 6000မှမရှိဘူးဆိုရင်ဒီ CI နဲ့ဗမာပြည်ကိုပြန်လို့မရတဲ့အတိုင်းအတာမျိုးရှိခဲ့တယ်အရင်ကတော့ဆိုတော့အခုတော့ဒီမလေးရှားအစိုးရကဒီပေးဆောင်ရမယ့်တန်ကြီးကိုရှော့ချပြီးတော့မှအထောက်ထားမဲ့တွေကိုသူတို့နိုင်ငံထဲကနေပြီးတော့တက်နိုင်လောက်ပြင်းစင်အောင်လုပ်တော့ဒီတန်ကြီးပြီးတော့မှ900ပေါ့နော်ဆိုတော့တထောင်ထက်မကျော်ဘူးပေါ့ဗျာနော်အဲ့ဒီတန်ကြီးကိုသူတို့ကချထားတယ
်တန်ကြီးရှော့ချလိုက်တာကိုကြိုဆိုပေမဲ့နောက်ထပ်လည်းတရားမဝင်အထောက်ထားမဲ့တွေအတွက်တင်းကျပ်တဲ့ဥပဒေတွေရှိနေသေးတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်ခုလိုရောဒီမလေးရှားထဲမှာအကြောင်းရင်းကြောင့်အထောက်ထားမဲ့ဖြစ်သွားတဲ့လူတွေအနေနဲ့ဗမာပြည်ကိုပြန်ရင်လည်းဆိုရင်ပေးဆောင်ရမယ့်တန်ကြီးနဲ့တော့ကောင်းတဲ့ဆက်စားပဲလေနော်အဲဒါပေမဲ့တစ်ခုရှိတာကသူတို့ကဒီကောင်းမွန်တဲ့အရာနဲ့မကောင်းမွန်တဲ့အရာနဲ့ကိုတုံ့တွဲပြီးတော့မှလာတာပေါ့နော်ဆိုတော့ဗမာပြည်ရဲ့လက်ရှိအနာသိမ်းခံရတဲ့အနေအထားဆေးဆိုးရရဲ့အကြမ်းဖက်မှုတွေဒီကျွန်တော်တို့တွေ့နေရတဲ့အနေအထားအရာတော့ပြောလို့ဆိုရင်ဗမာပြည်ကိုပြန်ဖို့ဆိုတာမဖြစ်နိုင်တဲ့လူတွေများတယ်ဆိုတော့အထောက်ထားမဲ့ဒီဗမာပြည်ပြန်ဖို့ဒီမလေးရှားအစိုးရကဒီတန်ချင်းတွေကိုရှော့ချပေးလိုက်ပြီးမဲ့အထောက်ထားမဲ့တွေကိုမလေးရှားနိုင်ငံထဲမှာဆက်ပြီးတွေ့မယ်ဆိုရင်တရားရုံးတင်ပြီးတော့ဆက်စည်းတာမျိုးမလုပ်ခဲ့နဲ့မိခင်နိုင်ငံကိုပို့ဖို့အတွက်ကို immigration ကန်တယ်ကိုတစ်ခါတည်းတန်းထည့်မယ်ဆိုပြီးတော့မှသူကပြောလို့ cabinet မှာဆုံးဖြတ်ထားတယ်အဲ့ဟိုတော့ဗောစစ်မှုထမ်းဥပဒေပြထမ်းလိုက်တဲ့အခါကျတော့တော်တော်များများပြန်မယ်လို့အားခဲ့ထားတဲ့လူတွေမပြန်ကြတော့ဘူးပေါ့နော်ဆိုတော့ဟိုတော့အကျမ်းမကြီးမကောင်းတဲ့လူတွေဒါမဖြစ်မနေပြန်ကြရတဲ့အတိုင်းအတာမျိုးရှိပါတယ်မှာ
မလေးရှားနိုင်ငံမှာနေ့စဉ်အဖမ်းဆီးတွေဇက်တိုက်ဖြစ်နေပြီးရေလမ်းတွေကနေစစ်ဆေးတာဈေးဝယ်စင်တာတွေတည်းထိပိတ်ဆို့စစ်ဆေးတာတွေလည်းလုပ်ပြီးဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်ဒီထဲမှာအများဆုံးဖမ်းမိတာကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါရဲ့ရှင်